မြန်မာတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကိုမိုးရစေးနဲ့လက်နက်မှောင်ခိုလုပ်ပေးခဲ့တဲ့ယာကူဇာဂိုင်းခေါင်းဆောင်ကိုအမေရိကန်ကဖမ်းလိုက်ပါပြီ။ဝါတပ်ဖွဲ့ UWSA ၊ကရင်မျိုးသားစည်းရုံး KNU ၊ရှမ်းတက် SSC နဲ့တိုင်းဒေသလူနည်းစုတပ်တွေအတွက်အမေရိကန်ကလက်နက်ဝယ်ပြီးဘိန်းဖြူနဲ့ရာဘာစိတ်ကြွဆေးတွေလဲပေးဖို့ကြံခဲ့တဲ့ဂျပန်ဂိုင်းခေါင်းဆောင်ကိုဖမ်းလိုက်ပြီလို့အမေရိကန်တရားရေးဌာနကမနေ့ကပြောပါတယ်။မြေပြင်ကနေဝင်ပစ်ဒုံးနဲ့တခြားလက်နက်ကြီးတွေဝယ်ဖို့လက်နက်ပွဲစားရောင်ဆောင်ထားတဲ့ American DEA မွေးရစေဝါတိုက်ဖြတ်ရေးအဖွဲ့ရာရှိတယောက်ကိုယာကူဇာဂိုင်းကောင်းဆောင်တက်ကီရှိအဘေဆာဝါကချိတ်ဆက်မိပြီးအခုလိုမိသွားခဲ့တာပါ။ဒါအပြင်သူ့အပေါင်းပါထိုင်းလူမျိုး၃ဦးကိုလည်း American ကဖမ်းလိုက်ပါတယ်။အဘေဆာဝါအနေနဲ့လက်နက်ဖိုးတစ်စိတ်တစ်ပိုင်းကိုမွေးရစေမြောင်များနဲ့ပေးချေဖို့ပေးယူလုပ်ခဲ့ကဒီမွေးရစေဝါတွေကိုနယူးယောက်မြို့မှာဖြန့်ဖို့ရည်ရွယ်ခဲ့တာပါလို့နယူးယောက်တာမိုင်းခရိုင်ရှင်နေတာမိုင်းဝီလျမ်စ်ကဆိုပါတယ်။ဒီယာကူဇာဂိုင်းဟာအရင်ကလည်း meth amphetamine စိတ်ကြွဆေးနဲ့ heroin ဘိန်းဖြူတွေအမေရိကန်မှာရောင်းချခဲ့ပြီးတရားမဝင်လက်နက်တွေကင်ဆောင်ထားတဲ့အဖွဲ့လည်းဖြစ်တယ်လို့အစိုးရရှင်းနေတွေကဆိုပါတယ်။ဒါအပြင်ဒီယာကူဇာဂိုင်းဟာဂျပန်ထိုင်းသီရိလင်္ကာအပါအဝင်တခြားနေရာတွေမှာလည်းလူမောင်ခိုးလက်နက်နဲ့မွေးရစေးမောင်ခိုးရောင်းဝယ်တဲ့နိုင်ငံတကာရာဇဝဂိုင်းဖြစ်တယ်လို့အမေရိကန်တရားရေးဌာနကကြေညာချက်မှာဖော်ပြခဲ့ပါတယ်ခင်ဗျ။